မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်မတ်လ1ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်မကတော့စုမြတ်မော်ပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ဟာထက်မြက်တဲ့ခေါင်းဆောင်အစ်စ်ဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါရယ်။မြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုထပ်ပြီးလက်မခံနိုင်တော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောကြားလိုက်ပြီးငွေဆက်ကိုပိတ်မယ်လို့ချိန်ချလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အကြေညာပေးပါမယ်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆရာမကတော့ဆေးရေးပရိပခတွေပြင်းထန်နေစေရခိုင်ပြည်နယ်ထဲမှာတော့ရခိုင်တပ်မတော်အေအေနဲ့ဆက်သွဲတယ်ဆိုပြီးတော့ဆွဆွဲပြီးတော့မြဝူးမြို့နယ်ကကြေးရွာအုပ်ချုပ်ရေးမှုတချို့နဲ့ဒေသခံတွေကိုရဲတပ်ဖွဲ့ကဖမ်းဆီးတရားစွဲဆိုလိုက်ပါတယ်
။မင်းကတောက်တော်မြို့နယ်က5ဦးဖမ်းနေလေ။ခုဒီနေ့သူတို့ကိုကျော်ရမယ်ယူရတရားရင်တင်တော့လေအူရောအစ်ပါမကြီ
းအခုလိုမျိုးဖန်စီရေးယူမှုတွေရှိနေတဲ့အတွက်ရက်ွက်နဲ့ကြေးရွာအုပ်ချုပ်ရေးမှု60နီးပါးဟာဒီကနေ့မှာပဲတာဝန်ကနှုတ်ထွက်ကြောင်းကြေညာလိုက်ပါတယ်ဒီသတင်းအပြည့်စုံမကြခင်နားဆင်ရပါမယ်နောက်ရှမ်းပြည်နယ်မြောက်ပိုင်းနမတူမြို့နယ်ထဲမှာတော့တိုက်ပွဲတွေဖြစ်ပွားပြီးတော့ကြေးရွာသားတွေကိုဘေးလွတ်ရာကိုကယ်ကူညီကယ်ဆယ်ခေါ်ထုတ်ပေးနေရပါတယ်နောက်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံဆိုင်ရာခီးစဉ်အတွေ့အကြုံတွေနယူးယောက်ကုလသမဂ္ဂဌာနချုပ်မှမနေ့တုန်းကအစီရင်ခံတင်ပြခဲ့ပါတယ်ဒီလိုသတင်းလွှာတွေကိုနောက်ဆုံးရသတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
American သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ရဲ့ဗီယက်နမ်နိုင်ငံမှာလုပ်တဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲမအောင်မြင်ခဲ့ပေမဲ့ကင်ဟာထက်မြက်တဲ့ခေါင်းဆောင်အစ်စ်ဖြစ်တယ်လို့သမ္မတထရမ့်ကပြောကြားလိုက်ပါတယ်။ကင်ဂျွန်အန်ကိုသူသဘောကျတယ်လို့သူတို့နှစ်ယောက်ဆက်ဆံရေးကလည်းကောင်းမွန်တယ်လို့ Fox သတင်းဌာနနဲ့မေးမြန်းခန်းမှာသမ္မတထရမ့်ပြောကြားခဲ့တာပါ။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဖြတ်သိမ်းရေးသဘောတူညီချက်အတွက်ရည်ရွယ်ပြီးဟန်နွိုင်းမြို့တော်မှာကျင်းပခဲ့တဲ့ဆွေးနွေးပွဲကနေသဘောတူညီမှုမရခဲ့တဲ့အပြင်သတ်မှတ်ထားတဲ့အချိန်ဆောပြီးတော့ဆွေးနွေးပွဲအဆုံးသတ်ခဲ့တာပါမြောက်ကိုရီးယားဘက်ကနျူကလ িয়ার ဖြတ်သိမ်းရေးကိစ္စမလုပ်ခင်ချမှတ်ထားတဲ့ပိတ်ဆို့တံခါးမှုအားလုံးဖယ်ရှားပေးဖို့တောင်းဆိုတဲ့အတွက်ဆွေးနွေးပွဲရှင်းမဆက်နိုင်ခဲ့ဘူးလို့ဒေါ်နယ်ထရမ့်ကပြောပါတယ်နျူကလ িয়ার လက်နက်ဆန်တက်မှုနဲ့တာဝေးပြစ်မျက်စောင်းဒုံးလက်နက်ဆန်တက်မှုတွေကိုဆက်ပြီးရပ်ဆိုင်းထားဖို့အပြန်အလှန်အနေနဲ့တံခါးမှုတချို့ဖယ်ရှားပေးဖို့တောင်းဆိုခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယွန်ဟိုဘက်ကတော့ဟန်နွိုင်းမြို့တော်မှာတဲ့ကြာသပတေးညရုံကသတင်းတောက်တွေကိုရှာရှာပါပါပြောကြပါရယ်အမေရိကန်ဘက်ကနောက်ထပ်ဆွေးနွေးမှုတွေလုပ်ဖို့ပြောလာရင်တောင်မှမြောက်ကိုရီးယားဘက်ကရည်တည်ချက်ကိုမပြောင်းလဲနိုင်ဘူးလို့လည်းသူကပြောကြခဲ့ပါရယ်ဒါပေမဲ့ဟန်နွိုင်းထိပ်သီးဆွေးနွေးပွဲမှာဆွေးနွေးခဲ့ကြတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးထိရောက်တဲ့ဆွေးနွေးမှုတွေဆက်လုပ်သွားဖို့အတွက်ကင်ဂျွန်အန်နဲ့သမ္မတထရမ့်တို့ဆုံးဖြတ်ခဲ့ကြတယ်လို့မြောက်ကိုရီးယားအစိုးရရုပ်သံသတင်းမှဒီကနေ့ထုတ်ပြန်သွားပါရယ်အခုလိုအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကနေသဘောတူညီမှုမရခဲ့တဲ့အပေါ်တောင်ကိုရီးယားကစိတ်ပြရပါမယ်အဆုံးသက်သဘောတူညီမှုရတဲ့အထိကူညီဆောင်ရွက်သွားမယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောကြားခဲ့ပါတယ်
အလို့တော်တရားရေးကော်မတီကမနေ့ကသာရင်းနေ့မှာ9နာရီကျော်ကြာတကားပိတ်ကြားနာခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးရှိနေဟောင်းမိုက်ကယ်ကိုဟင်နာမတ်လ6ရက်နေ့မှာလွှတ်တော်ကိုပြန်လာပြီးတော့ပြည်သက်ထွက်ဆိုမှာဖြစ်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့မှာထရမ့်မိုးမြို့အဆောက်အုံဆောက်လုပ်ရေးအတွက်လုပ်ကင်ခဲ့တဲ့ရုရှားနိုင်ငံဘော်စီဝိုင်းလုပ်ငန်းရှင်ဖီလစ်ဆစ်ဒါလည်းကိုယ်နဲ့ဒူလာရောက်ထွက်ဆိုမယ်လို့တရားရေးကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ်အဒမ်စရစ်ကပြောပါတယ်ရှင်နီကိုဝင်ရဲ့မနေ့ကျသာပရိနေကတကပိတ်ကြားနာပွဲကအကျိုးရှိတယ်လို့လည်းသူကပြောပါတယ်။မစ္စတာကိုဝင်ခုလိုလာရောက်ဖြေကြားခဲ့တဲ့အတွက်အလွန်ကျေးဇူးတင်ကြောင်းနဲ့သူ့ကိုမေးတဲ့မိကောင်အလုံးကိုလည်းဖြေကြားသွားတယ်လို့ Shift ကပြောပါတယ်။တကပိတ်ကြားနာပွဲအပြီးမှာတော့ရှင်နီကိုဝင်ဟာရှင်ရှင်လန်းလန်းပဲပြန်ထွက်သွားခဲ့တာဖြစ်ပါတယ်။မစ္စတာကိုဝင်ကကြားနာပွဲဟာအကျိုးရှိတယ်လို့သူပြောနိုင်တဲ့အကြောင်းနဲ့အမန်လေးကိုသာထွက်ဆိုခဲ့တဲ့အပြင်နောက်ထပ်ပြောဆိုဆွေးနွေးကြရရှိနေသေးတဲ့အတွက်မတ်လ6ရက်နေ့မှာအပြီးသားလာရောက်ထွက်ဆိုမယ်လို့ပြောပါတယ်။သမထမဟာလူမျိုးကြီးခွဲကြတဲ့လူလိန်လူညာတူဖြစ်တဲ့ဆိုပြီးလွတ်တော်ရှိမှလူသိရှင်ညာထွက်ဆိုခဲ့ပြီးနောက်တနေ့မှာပဲကိုရင်ကိုတကပိတ်ကြားနာခဲ့တာဖြစ်ပါတယ်ခင်ဗျာ
ဆီးရီးယားနိုင်ငံက IS စစ်သွေးကြွတွေကိုတရားရဂိုင်းနှုတ်အနိုင်ရလိုက်ပြီလို့ American သမ္မတဒေါ်နယ်ထရမ့်ပြောကြားခဲ့ပြီးတဲ့နောက်စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ YPG လက်နက်ကိုင်တပ်ဖွဲ့ကမဟုတ်ဘူးလို့တုံ့ပြန်လိုက်ပါတယ်ဆီးရီးယားနိုင်ငံကဘက်ခူးစ်မြို့မှာလက်ကျန်ရှိနေတဲ့ IS တွေကိုအပြတ်ရှင်းထုတ်နိုင်လိုက်ပြီလို့သမ္မတထရမ့်က Alaska ပြည်နယ်မှာရှိတဲ့Elmendor Richardson စစ်စခန်းကိုကြာသပတေးနေ့ကတွားရောက်ဆင်မှာပြောကြားခဲ့တာဖြစ်ပါတယ်ဒါပေမဲ့ရှေ့တန်းမှာတိုက်နေတာတွေကို သေးချာမသိပဲသမ္မတထရန့်ပြောကြခဲ့တာကဆက်ဆုပ်ဖွဲ့ဖြစ်တယ်လို့ဒီကတ်လူမျိုးအများစုပါတဲ့ YPG တပ်ဖွဲ့ပြောခွင့်ရသူက Twitter ပေါ်မှာတုံ့ပြန်ခဲ့ပါတယ် IS တွေထိန်းချုပ်ထားတဲ့နေရာတွေမှာအရက်သားတွေရှိနေသေးတဲ့အတွက်သူတို့လုံခြုံရေးကြောင့်ထိုးစစ်ဆင်လို့မရသေးဘူးလို့ပြောခွင့်ရသူဇာနာအာမေဒီကရေးသားပါတယ်ဂျပန်တွင်းမှာလည်း IS စစ်သွေးသားတွေကိုအနိုင်တိုက်နိုင်မဲ့ပုံမရသေးဘူးလို့ရေးထားတာပါ YPG တပ်ဖွဲ့ဟာ American တပ်တွေကြောထောက်နောက်ခံပေးထားတဲ့ Syria Democratic တပ်ပေါင်းစု SDF ရဲ့တပ်အဖွဲ့ဝင်ဖြစ်ပါတယ် IS တွေထိန်းချုပ်ထားတဲ့နေရာတွေမှာအရက်သား1000ထက်မနည်းကျန်နေသေးတယ်လို့ SDF တပ်မှုကြီးတွေကလွန်ခဲ့တဲ့သတင်းတစ်ပတ်ကျော်ကပဲပြောကြားထားပါတယ
်အခုလိုက်စားရဆိုပြီးတော့ဆွေးကြတင်ခံအဝယ်ရှိတဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu ကသူအနေနဲ့ Israel နိုင်ငံကိုနှစ်ပေါင်းများစွာဥဆောင်သွားဖို့ရှိတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ဂျာတာဘရီနီကရုပ်သံကနေတဆင့်ပြောကြားခဲ့တာမှာတော့လူလူအနေနဲ့သူ့ကိုထောက်ခံဖို့ Mr. Netanyahu ကပန်ကြားခဲ့ပြီးတော့သူ့ကိုဆွဆွပြောဆိုနေတာတွေဟာနိုင်ငံရေးရအောက်လန်းနီတုံးပြီးတော့လုံခြုံတိုက်ခိုက်နေတာဖြစ်တယ်လို့ပြောကြားလိုက်ပါတယ်မစ္စတာနန်တန်ယာဟူဟာဘီလီယံနာတထေးကြီးတွေစီကနေဓမ္မိုးကြီးတဲ့တစိုးလက်ဆောင်တွေရယူခဲ့ပြီးတော့သတင်းစာရီနဲ့အင်တာနက်ပေါ်မှာသူ့အပေါ်ကောင်းတာတွေပဲဖော်ပြအောင်ဩဇာကြီးမာတဲ့ Israel Media လုပ်ငန်းရှင်တဦးကိုလည်းအခွင့်အရေးတွေပေးတယ်ဆိုပြီးတော့တန်ကြာရှိခံနေရတာဖြစ်ပါတယ် Israel တရားရေးဝန်ကြီးဌာနအနေနဲ့ဝန်ကြီးချုပ်နန်တန်ယာဟူကိုတရားဝင်တရားစွဲဆိုတာတွေမလုပ်ခင်မှာသူ့ကိုခုခံကာကွယ်ပိုင်ခွင့်ပေးတဲ့အနေနဲ့ကျောင်းအောင်ပွဲလုပ်ရမှာဖြစ်ပါတယ်အစ္စရေးနိုင်ငံရဲ့အထွေထွေရွေးကောက်ပွဲကိုတော့လာမယ့်ဧပြီလ9ရက်နေ့မှာကျင်းပသွားဖို့ရှိပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1068 MHz ဆိုင်းတိုမီတာ19 kHz 15965နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေလောထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
သတင်းညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုထပ်ပြီးလက်မခံနိုင်တော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောကြားလိုက်ပြီးနေဆက်ကိုပိတ်မယ်လို့ချိန်ချလိုက်ပါတယ်။ရိုဟင်ဂျာပြည်ထောင်စုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဂျာတာရင်းတွေကဆွေးနွေးမှုအတွင်မှဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရှာဟီဒူဟာကခုလိုပြောကြားခဲ့တာပါမြန်မာနိုင်ငံဘက်ကလူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကထပ်ပြီးတော့လက်ခံနိုင်တဲ့အခြေအနေမရှိတော့ဘူးလို့နိုင်ငံသားရေးဝန်ကြီးကလုံခြုံရေးကောင်စီကိုပြောကြားပါတယ်ရိုဟင်ဂျာပြည်ထနာကိုထိထိရောက်ရောက်ဖြည့်ဆည်းမပေးတဲ့အတွက်လုံခြုံရေးကောင်စီနဲ့နိုင်ငံတကာအတိုင်းအဝိုင်းအပေါ်အာမရဖြစ်ရတယ်လို့လည်းသူကဖော်ပြပြောဆိုခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဟုတ်တို့ဆွမ်းကတော့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေကိုပြန်ပို့တဲ့ကိစ္စမှာမြန်မာရောဘင်္ဂလားဒေ့ရှ်ပါသဘောတူညီချက်အတိုင်းအတိအကျလိုက်နာမယ်ဆိုရင်နေရပြန်ပို့ရေးကိစ္စအောင်မြင်မယ်လို့မြန်မာဘက်ကအခိုင်အမာယုံကြည်တဲ့အကြောင်းပြောကြားခဲ့ပါတယ်။လူသားချင်းစာနာစရာပြဿနာကြီးကိုအမြန်ဆုံးဖြေရှင်းရမယ်ဆိုတာကိုမြန်မာအစိုးရကအပြည့်အဝနားလည်ထားတယ်လို့လည်းတပ်အမတ်ကြီးဦးဟောက်တို့ဆွမ်းကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကပြန်လာမဲ့သူတွေအတွက်အတန်းနိုင်ဆုံးပြင်ဆင်ဆောင်ရွက်ထားတယ်လို့ပြောထားတာပါ။မြန်မာလုံခြုံရေးတပ်ဖွဲ့ရဲ့နည်းမြေရှင်းလင်းမှုကြောင့်2019 August လတည်းကစလို့ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြသူက9သိန်းကျော်ရှိပါတယ်။ဒါပေမဲ့အခုနှစ်ထဲမှာဒီရိုဟင်ဂျာတွေရောက်လာတာနည်းသွားပြီလို့ကုညီထောက်ပံ့ရေးလုပ်နေတဲ့အဖွဲ့ရဲ့အပြောကို Britain ထုတ် Guardian သတင်းစာထဲမှာရေးထားပါတယ်။ရခိုင်ပြည်နယ်ထဲမှာဒီရခိုင်လက်နက်ကိုင် AA နဲ့အစိုးရတပ်တွေတိုက်ပွဲဖြစ်တာကြောင့်ဒေသခံရခိုင်လူမျိုးတချို့လည်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ကြပါတယ်။
နေပေါ်ပြဖြစ်နေတဲ့ကက်ရှမီးယားဒေသမှာအခုသတင်းမှတ်အစောပိုင်းကပြစ်ချခံရရပြီးတော့ပါကစ္စတန်ဘက်ကဖမ်းဆီးခံရတဲ့အိန္ဒိယတိုက်လေယာဉ်မှုကိုဒီနေ့တောက်ချန်နဲ့မှပြန်လုပေးမှာဖြစ်တယ်ဆိုပြီးတော့ပါကစ္စတန်နိုင်ငံကပြောကြားလိုက်ပါတယ်အခုလိုလွတ်ပေးဖို့လုပ်တာဟာအိန္ဒိယနဲ့ငြိမ်းချမ်းရေးကိုလိုလားတဲ့ဆိုတာကိုပြသတဲ့အနေနဲ့လွတ်ပေးတာဖြစ်တယ်ဆိုပြီးတော့ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကလွတ်တော်အမတ်ဒီကိုကြာသပတေးနေ့မှာပြောပါတယ်အိန္ဒိယတိုက်လေယာဉ်မှုအဘိနန္ဒန်ဗာဟာမန်ဟာပါကစ္စတန်ထိန်းချုပ်တဲ့ကက်ရှမီးယားလေပိုင်းနဲ့ထဲကိုပြန်သောင်းဝင်ရောက်ခဲ့ပြီးတဲ့နောက်ပါကစ္စတန်ဘက်ကအဲ့လေယာဉ်ကိုပစ်ချပြီးပုံထုနေမှာသူ့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ဒုတိယမြောက်အိန္ဒိယတိုက်လေယာဉ်ဒဇင်းကိုလည်းပါကစ္စတန်ဘက်ကပစ်ချခဲ့ပြီးတော့အဲ့ဒီလေယာဉ်ကတော့အိန္ဒိယပိုင်းကက်ရှမီးယားဒေသအချမ်းမှာပြတ်ကျခဲ့တာပါအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့သူ့နိုင်ငံဟာတညီတညွတ်ထဲရှိတယ်ဆိုပြီးတော့ပြောပါတယ်အိန္ဒိယကတော့သူ့ရဲ့တိုက်လေယာဉ်ဟာအင်္ဂါနေ့ကပါကစ္စတန်လေပိုင်းနဲ့ထက်ကိုဆယ်စုနှစ်ပေါင်းများစွာအတွင်းမှာပထမဆုံးအချိန်အနည်းနဲ့ဝင်ရောက်ခဲ့ပြီးတော့စစ်သွေးကြော်ရီရဲ့စခန်းကတိုက်ခိုက်ရေးသမားအတော်များများကိုတိုက်ခိုက်ချေမှုန်းနိုင်ခဲ့တယ်ဆိုပြီးတော့ပြောပါတယ်အမေရိကန်ကတော့နျူကလ িয়ার လက်နက်ဒီပိုင်ဆိုင်တဲ့အိန္ဒိယနဲ့ပါကစ္စတန်ကြားထိမှန်မှုတွေရှင်းချနိုင်ဖို့ကိုကြိုးပမ်းဆောင်ရွက်နေပါတယ်ခင်ဗျာ
စင်ကာပူစစ်တပ်မှအသုံးပြုနေတဲ့အမေရိကန်လုံး F-16 တိုက်လေယာဉ်တွေကိုအဆင့်မြင့်တင်မဲ့အစီအစဉ်အရပို့ပြီးတော့စမ်းသစ်အစွမ်းထက်တဲ့ F-35 အမျိုးအစားတိုက်လေယာဉ်၄စင်းကိုပထမဝယ်ယူဖို့စီစဉ်နေပါတယ်တိုက်လေယာဉ်တွေနဲ့ဈေးနှုန်းဘလောက်ဖြစ်မယ်ဆိုတာမသိသေးဘူးလို့ကာကွယ်ရေးဝန်ကြီးငါအင်ဟင်းကစင်ကာပူလွှတ်တော်ကိုပြောကြားပါတယ် အတန်ထက်မြန်ဆန်တဲ့ F-35 တိုက်လေယာဉ်တွေရဲ့ဈေးတစ်ဖြည်းဖြည်းကျဆင်းနေတဲ့အတွက်လောလောဆယ်မှာဒဇင်းကိုဒေါ်လာတန်90ကနေ115တန်းကြားမှာရှိတယ်လို့ဝန်ကြီးငါးကပြောပါတယ်။ဆက်လက်နဲ့ပစ္စည်းထုတ်လုပ်တဲ့ Lockheed Martin American Company အနေနဲ့တိုက်လေယာဉ်တွေရောင်းချဖို့ American လွှတ်တော်ရဲ့ခွင့်ပြုချက်တောင်းခံရမှာပါ။စင်ကာပူစစ်တပ်ကလက်ရှိရှိနေတဲ့ F-16 တိုက်လေယာဉ်အလုံးကို10နှစ်အတွင်းမှာအသစ်လဲဖို့စီစဉ်ထားပါတယ်။
တောင်ကိုရီးယားသမ္မတမွန်ဂျင်အင်းကကိုရီးယားကျွန်းဆက်မှာစီးလုံးညီညွတ်ရေးငြိမ်းချမ်းရေးရဖို့နဲ့ဂျပန်အုပ်ချုပ်မှုလို့ကြားခဲ့တဲ့1910ကနေ1945ကာလကအတိတ်ဆိုးတွေကိုကျော်လွှားနိုင်မှုအရေးကြီးကြောင်းအလေးထားပြောကြားသွားပါတယ်။ဂျပန်အုပ်ချုပ်မှုအောက်ရောက်ခဲ့တဲ့ကာလတွေလွတ်လပ်ရေးရဖို့ပထမဆုံးလူထုလှုပ်ရှားမှုစတင်ခဲ့တဲ့နှစ်တရာပြည့်အခမ်းအနားမှာသမ္မတမွန်ကအခုလိုအဲ့လိုပြောကြားသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။
တောက်ချာညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရနိုင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။စည်ရဲတင်းမာနေစေရခိုင်ပြည်နယ်ထဲမှာတော့အုတ်ချုံရည်မှုတချို့ကိုအာဏာပိုင်တွေကဖမ်းဆီးအရေးယူတဲ့အတွက်လုံခြုံရေးစိုးရိမ်လို့ဒေသခံရက်ကွက်နဲ့အုတ်ချုံကျေးရွာအုတ်ချုံရည်မှု90နီးပါးဒီကနေ့ပဲတာဝန်ကနှုတ်ထွက်ကြောင်းကြေညာလိုက်ကြပါတယ်။ရခိုင်တပ်မတော် AA နဲ့ဆက်သွယ်တဲ့ဆိုပြီးတော့ဆွဆွဲပြီးတော့မြောက်ဦးမြို့နယ်တွေကကျေးရွာအုတ်ချုံရည်မှုတချို့နဲ့ဒေသခံရွာသားတချို့ကိုရဲတပ်ဖွဲ့ကဖမ်းဆီးတရားစွဲဆိုခဲ့ပြီးနောက်တနေ့မှပဲအခုလိုကြေညာလိုက်ကြတာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့နိုင်ကိုအိမ်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရောက်ဦးမြို့နယ်ကရက်ကြီးအုပ်ချုပ်ရေးမှု၄ဦးရွာသားတူနဲ့ကြောက်တော်မြို့နယ်ကအရသာ၄ဦးစုစုပေါင်း၉ဦးကိုမနေ့ကဖေဖော်ဝါရီ23ရက်နေ့မှာတပ်ဆိုင်ရာရဲတပ်ဖွဲ့ကဖမ်းဆီးပြီးမတရားသိမ်းဆွဲမှုပုံမှန်18တိနဲ့တရားစွဲဆိုခဲ့တာလို့ဒေသခံတွေကပြောပါတယ်။ဗျမ်းချကျေးရွာ၊ပေါက်ပင်ကွင်းကျေးရွာ၊ရောင်ပင်ကျေးရွာနဲ့ကြောက်စိတ်ပင်ကျေးရွာအုပ်ချုပ်ရေးမှု၄ဦးနဲ့တင်းထိန်ကန်ရွာကအရသာ၃ဦးကိုမြို့နယ်အုပ်ချုပ်ရေးမှုရုံးပုံမှန်စီးရေးမှာလာဖမ်းသွားတာဖြစ်တယ်လို့ရောက်ဦးမြို့အရဖက်လူမှုဖွဲ့စည်းကကိုစော်သွန်းကပြောပြပါတယ
်။ဘလို့ဖြစ်နေလဲဆိုရင်အစည်းအဝေးပထမပိုင်းပေါ့အပြင်ကရင်းနှစ်ယောက်ကလာပြီးတော့ခဏလိုက်ခဲ့ပါဆိုပြီးတော့ခေါ်ထားပြီးတော့အဲသူတို့ကရှုပ်ထဲမှာထည့်ထားလိုက်တာမျိုး၄ယောက်ပေါ့နော်။ကြံတဲ့ရွာသားတယောက်ပါသေးတယ်။ခုကတော့အဲ့ဒီအုပ်ချုပ်ရေးမှု၄ဦးအပါအဝင်အဲ့ဒီအရသားတယောက်ဆိုရင်၅ယောက်ပေါ့မနေ့ကဟိုအရှုပ်ထဲမှာထည့်ထားလိုက်တယ်မင်းညာက၆နာရီလောက်မှာတရားရုံးကနေပြီးတော့ပုံမှန်စစ်ခွန်တင်နဲ့ရှုပ်ရမှန်ယူထားပါတယ်။ဟိုရုံးရှင်းက၁၄ရက်နေ့ပေါ့
။လက်ရှိသူတို့ကိုမြောက်ဦးရဲစခန်းမှာထိန်းသိမ်းထားတာဖြစ်ပါတယ်။ရက်ကြီးအုပ်ချုပ်ရေးမှု၄ဦးကိုဖမ်းဆီးသွားတဲ့ဖြစ်ရပ်နဲ့ပတ်သက်လို့မြောက်ဦးမြို့နယ်ကရက်ကြီးအုပ်ချုပ်ရေးမှုတွေကနေဒီကနေ့အစည်းအဝေးကျင်းပပြီးလုံခြုံမှုမရှိတဲ့အခြေအနေကြောင့်89ဦးတာဝန်ကနေနှုတ်ဆက်ဖို့ဆုံးဖြတ်ခဲ့ကြောင်းတိန်ညူကျေးရွာအုပ်ချုပ်ရေးမှုဦးဝေလအောင်ကပြောပါတယ်။
ကျွန်တော်တို့အစည်းအဝေးမှာဆုံးဖြတ်ချက်ကတော့ညချင်းအောင်ချင်းမှုတာဝန်ကနေနှုတ်ဖက်ဖို့အတွက်ဆုံးဖြတ်တာပဲခင်ဗျာ။အကုန်လုံး၈၀နဲ့၉ယောက်လုံးကအကုန်လုံးနှုတ်ဖက်ဖြစ်သွားတယ်ခင်ဗျာ။နှုတ်ဖက်ရတဲ့တရားကြောင်းရပါဆိုတော့ကျွန်တော်တို့မနေ့က၈၀နဲ့ပတ်သက်လို့လေဒီကျင်းပလို့ရှင်ကျင်းပါရေခိတ်တမြင့်မြင့်မောင်းလာပြီးတော့ခေါ်ဆောင်သွားရမှာ။သူတို့ကညနေအောင်ချင်းမှုကိုတကြုံတရားအကြောင်းကြားခြင်းနဲ့မရှိဘူး။သူဦးစီးမှုဦးဇုံတွေကနေတစ်ဆင့်ခေါ်ခိုင်းပြီးမှအဲဒီကျေးအောင်ချင်းမှုလေးကိုကနားလေးတင်ခွင့်ပေးပါဆိုပြီးခေါ်ထုတ်သွားတာပါခင်ဗျာ။ကျေးဇူးပြီးမှပဲသူ့ကိုဖမ်းထားတယ်ဆိုတာကျွန်တော်သိရတာပါခင်ဗျာ။ကျွန်တော်ကြည့်အောင်ဆုံးကျွေးမှုတွေကိုဥပဒေနဲ့လို့ဆိုရမလားတော့မသိဘူး။ကျွန်တော်တို့ကျန်တဲ့ကြည့်အောင်ကျွေးမှုတွေဒီတိုင်းတောင်ဝါထန့်ဆောင်ဖို့ဆိုတာအဖြစ်နဲ့လို့ဘူးလေ။ကျွန်တော်တို့ကဘာမှမလုံခြုံလို့ဘူး
။အလားတူကြောက်တော်မြို့နယ်အတွင်းမှာလည်းရခိုင်တပ်မတော်နဲ့ဆက်တွေ့ပဲဆိုတဲ့ဆွဲချက်နဲ့တရက်တပင်ကြီးရွာကမဟာနယ်ကိုပိုင်ထက်တန်းကျောင်းပိုင်ရှင်ဦးမောင်မောင်ကျော်ညွတ်သူ့ရဲ့ညီဝန်ခွဲဖြစ်သူအပါဝင်ဒေရခန့်သူဦးစုစုပေါင်း၅ဦးကိုမလေးကမနေ့ပိုင်းမှာကြောက်တော်ရဲစခန်းကနေဖမ်းဆီးသွားခဲ့ပြီးအဲ့ဒီထက်က၄ဦးကိုတရားစွဲဆိုထားပါတယ်။တောက်တော်မြို့ကဥစော်ဝင်းကခုလိုပြောပြပါဗျ
။မင်းကတောက်တော်မြို့ရာ၅ဦးခံနေလေ။ခုဒီနေ့သူတို့ကိုချိုးရမယ်ယူရတရားရင်တင်တယ်လေ။ဥကတော့အဖြစ်ပါမရှိဘူးဆိုပြီးတော့လှက်လိုက်တယ်။ကျန်တဲ့လေဦးရဲ့အခုဆွတ်ဆွေးချက်ကရေးရတင်တာကတော့စစ်ခွင်ပြည့်ရဲ့နှစ်ရဲ့နှစ်ခုနဲ့တင်တယ်။တရားရင်ကတော့နှစ်ခုပြည့်ပြီးတော့စစ်ခွင်ပြည့်နဲ့လောက်လိုက်တယ်။အခုဒီပတ်စည်းခံရတဲ့လူတွေနဲ့ကျွန်တော်ခုနကပဲတရားရင်မှာတွေ့ရတယ်။သူကပြောတယ်ဆိုတော့ကျွန်တော်တို့ကိုနေတာစစ်တာဟိုတောထဲကသက်ဆုစာအုပ်ရတယ်အဲ့ဒီစာအုပ်မှာသူတို့ဖောင်းနာတဲ့နဲ့နာမည်ရရှိရဲအဲ့ဒါနဲ့ကျွန်တော်တို့အခုလိုခံတယ်လို့ပြောတယ
်ကျောက်တော်မြို့နယ်အုပ်ချုပ်ရေးမှူးဦးတီဟဆော်ကတော့လက်ရှိမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခံရတဲ့အခြေအနေနဲ့ဘာကြောင့်တရားစွဲဆိုခံရတဲ့ဖြစ်စဉ်ကိုသူမသိရှိသေးဘူးလို့ပြောပါတယ
်ကျွန်တော်တို့မသိဘူးဆိုတော့ဘာလို့ကျွန်တော်တို့လောက်လောက်တာလည်းမဟုတ်ဘူးဘယ်သူကအမှုထွက်မှန်းလည်းမသိအမှုထွက်နေတဲ့အကြောင်းကိုဖြစ်နေရဲမှာတော့အဲ့မှာထိတိနားလည်းတော့သိရတယ်ကျေးရတယ်ဒီတော့ကျွန်တော်တို့ဒီကြီးနောက်မတက်ဘူးအားလုံး၄ယောက်လား၅ယောက်လား၅ယောက်ဖြစ်နေတင်တာပဲ
မနေ့ကတရက်ထဲမှာပဲမြောက်ဦးမြို့နယ်နဲ့ကြောက်တော်မြို့နယ်တွင်မတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခံရသူ၉ဦးရှိနေပြီဖြစ်ပါတယ်ဒ ဒီကြေးရွာအုပ်ချုပ်ရေးမှုတွေပါဝင်ရွာသားကူဦးအနေနဲ့ရခိုင်တမ္ပရောနဲ့ဘယ်လိုပတ်သက်နေကြောင်းသိရှိဖို့မြောက်ဦးနဲ့ကြောက်တော်ရဲစခန်းတာဝန်ရှိသူတွေကိုဖူးယူအေကနဲ့အချင်းချင်းဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး တမ္မရောနဲ့အေအေတို့တိုက်ပွဲဖြစ်စဉ်တွင်ကြေးရွာအုပ်ချုပ်ရေးမှုတွေအပါအဝင်ရွာသားတို့ချို့ကတပ်ပိုင်းဆိုင်ရာလှုပ်ရှားမှုတွေကိုအေအေဘက်ကိုဆက်သွယ်သတင်းပေးပို့နေတာကြောင့်အရေးယူစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့တမ္မရောသတင်းမှန်ကြန်ကြားရေးဖွဲ့တွဲဖက်တွင်းမှုဘုံမှုချုပ်ဆွန်မင်းတို့ကဖူးယူအေကိုအခုလိုပြောထားပါတယ်
ဒီပေါ်တဲ့ရင်ပေးနေတယ်လို့ရှိတယ်။အဲရွာတော့ဘသူတွေကရင်ပေးနေတာဖြစ်တယ်။ဒါလည်းပတ်သက်ပြီးကျွန်တော်ခေါင်းမင်းများနေရာပါကြီးတယ်။အဲ့ဒါတွေကလည်းကြီးရွာအုပ်ချုပ်ရေးမှုတွေကိုအဲ့ဒီအတွက်လည်းကျွန်တော်တို့ခေါင်းမင်းများနေရာရှိတော့နောက်ကတော့ကြီးရွာလုံခြုံရေးနဲ့ပတ်သက်ပြီးခေါင်းမင်းများနာလည်းရှိပါတယ်ကြောင့်။ဒီခိုင်ပြည်နယ်တွင်းမှာမြန်မာသမ္မတနဲ့ရခိုင်လက်နက်ကိုင်အေအေ
Konugu, Ningani Lenakan to Zuka Pansi Kosan Wabi, Tiganiti, Triansana, Mayashi Tibabu, Pigre Tisimala Dungale, Yetita Mune, China Yaga Yadanu, Buddha Mune, Tiapin, Chia, Ocho Yimu Pawin Ugo, Tamrogani Pansi B, Matayate Setwe Mupoman, Tian Suezu Tabare. ဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့အေအေဖွဲ့အတွက်စက်ကြီးကောက်ခံပေးနေတာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်သတင်းပေးပို့နေတာတွေစစ်ဆေးမေးမြန်းဖော်ထုတ်သိရှိရလို့တရားဥပဒေအရရယူနိုင်ရေးအတွက်လုံခြုံလုံနေတဲ့ညီစီစစ်ဆောင်ရွက်နေတယ်လို့လဲဇန်နဝါရီလ16ရက်နေ့မှာတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုနိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်သေးပါပဲရှမ်းပြည်နယ်မြောက်ပိုင်းဗမာလေးစစ်ပွဲတွေဖြစ်နေတဲ့သတင်းကိုတင်ပြပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းနမတူမြို့နယ်တွင်မှာတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားမှာနယ်မြေအငင်းပွားမှုကိုအခြေခံပြီးတော့တိုက်ပွဲတွေကဒီကနေ့အထိဆက်လက်ဖြစ်ပွားနေပါတယ်တိုက်ပွဲကြောင့်ဒေသခံပြည်သူတွေဘေးလွတ်ရာကိုတိမ
ဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ RCSS တောင်ပိုင်းရှက်တပ်ဖွဲ့အကြားမှာတိုက်ပွဲတွေဖြစ်ပွားနေတာဒီနေ့ဆို3ရက်ရှိပြီဖြစ်ပါတယ်ဒီကနေ့နောက်ဆုံးအခြေအနေကိုတိုက်ပွဲဖြစ်ပွားရာဒေသအနီးမန်ဆန်ရွာကဒေသခံတဦးကအခုလိုပြောပါတယ
်ဒီကနေ့ကတော့300လောက်ဖြစ်တယ်မန်ဆန်ရဲ့အနောက်ဘက်ဘက်ပေါ့နော်လက်ဆန်မြို့နယ်ကတောင်ပေါ်တက်တဲ့လမ်းမှာနောင်ကန်မိုင်းဝီပေါ့နော်သွားတဲ့လမ်းမှာဖြစ်တာအဲ့ဒါမနေ့နေ့လေတော့ဆက်ဖြစ်တာခင်ဗျာအခုလည်းအတန်ကလည်းကြားနေတော့ပဲဒီနေ့မနေ့9နာရီစောစောကလေးကဆက်ဖြစ်နေတာခင်ဗျာအဲ့ဒီလူရကလေဟိုရွာလေးနဲ့စိတ်မကတ်တော့လေဟိုစိတ်ရှောင်တယ်လို့မျိုးရှောင်ထွက်လာတာတော့အခုထိတော့မကြားရသေးဘူးခင်ဗျာဟိုမန်လီလက်မှုမြို့နယ်မန်လီကျတော့ဟိုကြေးရနဲ့တော့နီးတဲ့နေရာမှာဖြစ်တယ်လို့ပြောတယ်ဒါကြောင့်ဒီကနေ့လည်းထပ်ပြီးတော့စိတ်ရှောင်လို့ရှောင်တယ်လို့ပြောပါတယ်ခင်ဗျာဟိုတနေရာကကျွန်တော် confirm ဖြစ်သေးလို့အဲ့ဒါကျတော့ဟိုမှန်လုံရွာရဲ့မြောက်ခက်နေရာတော့ပေါ့မှန်ဟက်ကြေးရွာရဲ့အနောက်ခက်နေရာတော့ပေါ့အဲ့ဒါလည်းလက်မှုမြို့နေရဲ့တိုးနေရာမှာကြားရတယ်ခင်ဗျာဟုတ်
ပြီးခဲ့တဲ့လတွေကတော့ကြောင်မဲတီဘောနမ့်တူမျိုးနယ်တွေအတွင်းမှာတိုက်ပွဲတွေထောက်လျှောက်ဖြစ်ပွားနေခဲ့ပြီးစစ်ဆောင်ပြည်သူတွေဟာတိုက်ပွဲလွတ်ရာနေရာတွေကိုတိမ်းရှောင်နေရပါတယ်။တီဘောမျိုးကနေစည်းမချပရာဟိတအဖွဲ့ကကိုမျိုးကတော့နမ့်တူမျိုးနယ်မန်လီကျေးရွာကနေလူ300လောက်ကိုကားနဲ့တွားရောက်ခေါ်ယူလာခဲ့ကြောင်းအခုလိုပြောပါတယ်
။28ရက်နေ့ပေါ့နော်28ရက်နေ့ကစပြီးတော့ထောက်လိုက်တယ်။အဲအဲ့ဒါဒီနေ့မနေ့မှကျတော့ဖတ်ပြီးတော့တိုက်ပွဲအကျဉ်းချနေတဲ့တကြောင်ရွာမှာကျန်နေတဲ့အပူပါရီဒီနာရီပေါ့နော်ဒီနာရီဆိုတာဒီလိုဒီချက်တဲ့လူနာရီပဲရေးတာမှလူနာပေါ့နော်အဲအဲ့ဒါကြီးကျွန်တော်တို့ဖြတ်ပြီးတော့တတ်ထုတ်လိုက်တာပါဒီအဲဒီနေ့ကတော့ကျွန်တော်တို့90ကျော်လောက်ပါလာတယ်မန်လီရပဲအကိုကြီးမန်လီရတရားလည်းပေါ့ဟုတ်ကဲ့ပထမရက်ကတော့112ဦးပေါ့နော်ဒီနေ့ဖြတ်တူရမယ်ဆို3000လေးကဝင်နေလာလို့ရှိနေတယ်ဒီဘောမျိုးနဲ့မြို့တီပြရအောင်ဒီခံစားလေးပုံကြမှာထားရတာလေနော်
ရှမ်းနိုင်ငံရေးပါတီလက်နက်ကိုင်အဖွဲ့တွေနဲ့လူမှုအဖွဲ့တွေစုစည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီCSSU ရဲ့ဥက္ကဋ္ဌဦးဆိုင်အိပ်ပေါင်းကတော့တိုက်ပွဲတွေရက်ဆိုင်မှုရှမ်းတပ်ဖွဲ့နှစ်ဖွဲ့လုံးကခေါင်းဆောင်တွေစီကိုစာပေးပို့ထားတယ်လို့ပြည်သူတွေနဲ့ရဟန်းတန်ဃာတွေတောင်းဆိုခဲ့တဲ့နောက်မှာနှစ်ဖက်ခေါင်းဆောင်တွေဟာတွေ့ဆုံဆွေးနွေးဖို့သဘောတူခဲ့ကြောင်းပြောပါတယ်ဒီလအတွင်းမှာ CSSU အစည်းအဝေးကျင်းပဖို့ပြင်ဆင်ထားပြီးနှစ်ဖက်ခေါင်းဆောင်တွေဆွေးနွေးဖို့တိုက်တွန်းသွားမှာဖြစ်ကြောင်းဆက်ပြောပါတယ
်ပြင်ဆင်ထားတာရှိပါတယ်မတ်လတဲမှာကျွန်တော်တို့ကစိတ်တော်မှာပဲလေကောင်းဆောင်ကြီးတို့ကနေတော့တွေ့ဆုံဆွေးနွေးဖို့လည်းနဲ့ကင်ပြီးတော့ပြိပတ်ကဖြည့်ရှင်းတာအဖြစ်မပေါ်ပါဘူးအဖြစ်မထွက်တဲ့နဲ့တက်တာတွေကဖွဲ့ဝင်နေရောတော့ပြည်သူလူထုကဒုက္ခရောက်တယ်ဒီကိတန်ရရတယ်စိတ်ဒုက္ခတွေလည်းညားမယ်လုံးဝအကျိုးမရှိလေရှမ်းတိုင်းသားတွေတော့ရောရှမ်းပြည်တော့လည်းမကောင်းလေဒီတော့စုတော့လည်းမကောင်းပါ
တိုက်ပွဲတွေရက်ဆိုင်ဖို့စစ်ဆောင်တွေဘေကင်းလုံခြုံစေဖို့နဲ့ပတ်သက်ပြီးဦးဆန်းအိတ်ပေါင်းကအခုလိုဆက်ပြောပါတယ်
။ဒါကဒီရှမ်းတိုင်းသားတွေရှမ်းပြည်သူလူထုတွေတင်တာဝန်ရှိတာမဟုတ်ဘူး။နိုင်ငံတော်ဆူရမှာလည်းရှိတယ်။နော်။ပြည်သူလူထုရဲ့အသက်အိုးအိမ်ရှင်ရှင်ကိုကာကွယ်ပေးရမယ်။ဟုတ်တယ်မလား။အဲနိုင်ငံတော်ဆူရမှာလည်းတာဝန်ရှိတယ်လေ။တပ်မတော်မှာလည်းတာဝန်ရှိတာပဲတကယ်တမ်းကြရင်နိုင်ငံတော်နဲ့နိုင်ငံတော်အစိုးရနဲ့တပ်မတော်မှာလည်းတာဝန်ရှိတယ်ဒါ။တော့နိုင်ငံလို့သွားချုပ်ထားတယ်လေ။ဟုတ်လား။ခင်ဗျားတို့မီဒီယာမှာလည်းတာဝန်ရှိတယ်
ပြီးခဲ့တဲ့ကြာသာပတေးနေ့ကတော့တီဘောမြို့နယ်ကနားမခေါ်ကျင်းတီနမ်ဘလန်မန်လီမိုးတေကွန်ဆန်လိုက်ဖုန်ကြီးကျောင်းတွေမှာစစ်ဆောင်ပြည်သူ1100ကျော်ရှိကြောင်းတီဘောမြို့ကနေစည်းမချပရာဟိတအဖွဲ့ကသတင်းထုတ်ပြန်ထားပါတယ
်။ဆက်ဆံရှင်များရှင်တမတော်ကစစ်တိုင်းတချို့မှာစစ်စင်ရေးတွေလေးနာကြာရက်ဆိုင်ထားပြီးရင်းငယ်ရင်းဆွေးနွေးဖို့ကန့်လန့်ခဲ့တာအခုဆိုရင်2လကျော်သွားပါပြီ။အပြည့်ခန့်ရက်စဲထားတဲ့ကာလအတွင်းမြမအစိုးရတာဝန်ရှိသူတွေတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပိုစယ်တွေကြားတွေ့ဆုံဆွေးနွေးမှုတချို့ရှိခဲ့ပေမဲ့လို့လက်နက်ကိုင်တိုက်ပွဲတွေကလည်းပြင်းထန်နေသေးပါအပြည့်ခန့်ရက်စဲရေးကြေညာထားပေမဲ့တိုက်ပွဲတွေဖြစ်နေရတာဘာကြောင့်များပါလဲလက်နက်ကိုင်ပဋိပက္ခတွေရော့ပါရင်ပြည်ရင်းငြိမ်းချမ်းရေးမှာဘာတွေကအဓိကအဟန့်တားဖြစ်နေပါလဲဆိုတာတွေကို VOA ရဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ wenis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်မနေ့ကစနေညတိုက်ရိုက်လေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မနေ့တုန်းကကုလသမဂ္ဂဌာနချုပ်မှအစီရင်ခံတင်ပြခဲ့တဲ့သတင်းကိုတင်ဆက်ပေးကြပါတယ်လာမယ့်နှစ်တွေအတွင်းမှာမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မယ်ဆိုပေမဲ့လည်းနိုင်ငံရဲ့ငြိမ်းချမ်းရေးကတော့စိုးရိမ်နေရဆဲဖြစ်တယ်လို့မကြခင်တုန်းကပဲမြန်မာပြည်ကနေပြန်လာခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Bagana ကပြောဆိုလိုက်ပါတယ်မြန်မာအစိုးရအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့မှလှုပ်ဆောင်ဖို့ကိုလည်းသူကတိုက်တွန်းပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မနေ့တုန်းကတင်ပြခဲ့တာတွေနောက်လုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့တုံ့ပြန်ချက်အကြောင်းကိုကိုကျော်အောင်လွင်ပြောပြပေးပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။ပြီးခဲ့တဲ့ဇန်နဝါရီလတုန်းက12ရက်ကြာခီးစဉ်နဲ့မြန်မာပြည်ကိုတောက်ခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဒီမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Bugna ရဲ့ဒီ၄ချိန်မြောက်မြန်မာနိုင်ငံခီးစဉ်ကအတွေ့အကြုံတွေကိုကုလသမဂ္ဂဌာနချုပ်မှာအမေတို့ကအစီရင်ခံခဲ့တာပါ။ဆေးအုပ်ချုပ်မှုအောက်မှာအချိန်တော်ကြာအောင်ရှိနေခဲ့တဲ့မြန်မာနိုင်ငံမှာလူခွင့်ရေးဒီချိုးဖောက်မှုတွေကိုအကောက်ွယ်ပေးနိုင်တဲ့ကိစ္စကခက်ခဲနေတယ်လို့ဖြစ်ပြီးတော့ငင်းငန်းရေးကအခုချိန်ထိစိတ်မချတဲ့အခြေအနေမှာရှိနေတယ်လို့မြန်မာပြည်တွေ့ကြုံတွေကိုရှင်းပြတဲ့ Miss Bugna ကကုလသမဂ္ဂမှာအခုလိုပြောပါတယ
် In the broader context of Myanmar's democratic transition military and civilian
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာတက္ကသိုလ်နဲ့ရပ်ဖက်တင်မာမှုတွေကနောက်နေ့ကျင်းပမယ့်ရွေးကောက်ပွဲကိုအခြေပြုပြီးရှိနေတာတွေ့ရပါတယ်။ငင်းကြံရေးဖော်ဆောင်မှုဟာလည်းသတိထားကြံတွေ့ရမယ့်အခြေအနေမှာရှိနေပါတယ်။ဆယ်စုနှစ်ချီပြီးရှိခဲ့တဲ့စစ်အုပ်ချုပ်ရေးရဲ့အမွေအနှစ်ဒဏ်ကြောင့်ပြင်းဆက်လက်ဖြစ်ပွားနေတဲ့လူအခွင့်အရေးအခြေအနေပြဿနာတွေရဲ့ဒဏ်ကိုမြန်မာနိုင်ငံကခံနေရတာတွေ့ရပါတယ်။
အခုလက်တော်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်းကရခိုင်တပ်နဲ့မြန်မာစစ်တပ်တွေကြားကတိုက်ပွဲတွေဟာလည်းစိုးရိမ်စရာကောင်းတယ်လို့ Miss Bugna ကဆက်ပြောပါတယ်ရခိုင်ပြည်နယ်တွင်းကတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေပြန်လာရေးနဲ့ရခိုင်ပြည်နယ်တွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးတွေမှာလည်းခက်ခဲနေတယ်လို့ဆိုပါတယ်မြန်မာစိုးရအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့လှုပ်ဆောင်ရေးကိုလည်းတိုက်တွန်းတယ်လို့ Miss Bugna ကဆိုပါတယ်ကုလသမဂ္ဂဆိုင်ရာဗြိတိန်တမတ် Karen PS ကတော့မြန်မာနိုင်ငံမှာအခုလိုဖြစ်နေတဲ့ရေရှည်ပြဿနာတွေကမြန်မာစစ်တပ်ကြောင့်ပဲလို့အပြစ်တင်ပါတယ
်။ I think we should be clear Mr. President about two particular things. It is the Burmese military who are
ကျွန်တော်တို့အနေနဲ့ရှင်းရှင်းလင်းလင်းတင်ပြရမယ့်အချက်နှစ်ချက်ရှိပါတယ်။မြန်မာနိုင်ငံမှာကာလကြာရှည်ဖြစ်ပွားနေတဲ့ပြဿနာတွေရဲ့အရင်းခံဟာစစ်တပ်ကြောင့်ဆိုတဲ့အချက်ပါပဲ။လုံခြုံရေးကောင်စီရဲ့ထုတ်ပြန်ချက်တွေမှာကျွန်တော်တို့အားလုံးအနေနဲ့ သွေးစည်းညီညွတ်စွာပဲမြန်မာနိုင်ငံမှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီအပြောင်းအလဲတွေကိုလူလားသူတွေနဲ့အတူရပ်တည်တယ်ဆိုတဲ့အချက်ပါပဲ
။ကုလသမဂ္ဂဆိုင်ရာတရုတ်တမ်မတ်ဝူဟိုင်တောင်းကတော့ရခိုင်ပြည်နယ်ရေးဖြည့်ရှင်းမှုအဆင့်30ပါတဲ့ချဉ်းကပ်မှုနဲ့လှုပ်ဆောင်နေတယ်လို့ဆိုပါတယ်။
China has set out the three-phase approach, namely cessation of violence, repatriation, and development.
ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဟောက်တူဆွမ်းကလည်းမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုထင်ထင်ရှားရှားလုပ်ကိုင်နေတဲ့အကြောင်းအခုလိုပြောပါတယ
် In the spirit of cooperation with the United Nations demonstration of our desire to addressing the issue of Rakhine we agreed to the appointment of
ရခိုင်ပြည်နယ်ပြည်ထောင်ချင်းရှင်ရမှာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလုပ်ဆောင်နေတဲ့ဆိုတော့ကိုပြသနေတဲ့အနေနဲ့ကျွန်တော်တို့ဟာအထူးကိုယ်စားလှယ်ကိုလက်ခံခဲ့ပါတယ်သူရဲ့လုပ်ငန်းဆောင်ရွက်မှုတွေကိုလုပ်ကိုင်နိုင်မှုလဲလိုအပ်တဲ့ဒါတွေကိုလည်းကျွန်တော်တို့အကူအညီပေးနေပါတယ်သူရဲ့မနာမနေတာဝန်ထမ်းဆောင်မှုကိုဘယ်မလိုက်ဖဲညှတာစွာဆောင်ရွက်ဖို့လည်းလိုအပ်ပါတယ်အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဒီကုလသမဂ္ဂကာလအတွင်းဒီ၅ချိန်တောရောက်ခဲ့ပါတယ်နေပြည်တော်မှာလည်းသူရုံးငန်းဖွင့်ထားပါတယ်ရခိုင်ပြည်နယ်ပြည်ထနာဖြစ်ရှင်းမှာသူနဲ့အတူမြန်မာအစိုးရကအပြည့်အဝပူးပေါင်းဆောင်ရွက်တော့မှာဖြစ်ပါတယ်လို့မြန်မာတမ်မတ်ဟုတ်တူဆွမ်းကပြောတာဖြစ်ပါတယ်ခင်ဗျာ
ကိုကြောင်လွင်စူးစီးတင်ပြပေးခဲ့တာဖြစ်ပါလေရှင်ကုလသမဂ္ဂလုံခြုံရေးကောင်စီမှာပဲမနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံသားရေးဝန်ကြီးဘက်ကလည်းမြန်မာနိုင်ငံကထွက်ပြေးလာကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေရဲ့အခြေအနေကိုတင်ပြသွားခဲ့ပါတယ်ဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်ကကြန့်ကြာနေတဲ့အပေါ်မှာစိတ်ပြတ်တဲ့သဘောထားတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့တယ်လို့ပဲလက်နက်ကိုင်ပဋိပက္ခတွေနဲ့တင်းမာမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်တွေကနောက်ထပ်ထွက်ပြေးလာမဲ့သူတွေကိုသူတို့အနေနဲ့လက်ခံနိုင်တဲ့အခြေအနေမှမရှိကြောင်းကိုလည်းပြောဆိုသွားခဲ့ပါတယ်ရှင်။တောက်ကြညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းအချင်းချုပ်ကိုမဆုမြတ်မုံကတလှည့်ကြေညာပေးပါမယ်ရှင
်။ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားကောင်းဆောင် In Kim Jong Un တို့ရဲ့ Vietnam မှာလုပ်တဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲမှာအောင်မြင်ခဲ့ပေမဲ့ Kim ဟာထက်မြက်တဲ့ကောင်းဆောင်အဖြစ်ဖြစ်တယ်လို့သမ္မတ Trump ကပြောကြားခဲ့ပါတယ်။Kim Jong Un ကိုသူသဘောကျတယ်လို့သူတို့နှစ်ယောက်ဆက်ဆံရေးကလည်းကောင်းမွန်တယ်လို့ Fox သတင်းဌာနနဲ့မေးမြန်းခန်းမှာသမ္မတ Trump ကပြောသွားတာပါ။နျူကလ িয়ার လက်နက်စမ်းသပ်မှုနဲ့တာဝေးပစ်မစောတုံစမ်းသပ်မှုတွေဆက်ပြီးတော့ရပ်ဆိုင်ထားဖို့အတွက်အပြန့်အလှန်အနေနဲ့တန်ခတ်မှုတချို့ဖယ်ရှားပေးဖို့တောင်းဆိုခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီး Rion Ho ကဟန်နွိုင်းမြို့တော်မှာကြာသပတေးနေ့ညကသတင်းတောက်တွေကိုရှာရှာပပပြောကြားခဲ့ပါတယ်။အခုလိုမြောက်ကိုရီးယားနဲ့American ကောင်းဆောင်နှစ်ယောက်ရဲ့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲကနေသဘောတူညီမှုမရခဲ့တဲ့အပေါ်မှာတောင်ကိုရီးယားစိတ်ပြတ်ရပါပဲ။အဆုံးသက်သဘောတူညီမှုရတဲ့အထိကူညီဆောင်ရွက်သွားမယ်လို့တောင်ကိုရီးယားသမ္မတကလည်းပြောကြားခဲ့ပါတယ်။အောက်လွှတ်တော်တရားရေးကော်မတီကဒီမနေ့ကြာသပတေးနေ့မှာ9နှစ်ကျော်တကပိတ်ကြားနာမှုအတွင်မှထွက်ဆိုခဲ့တဲ့ American သမ္မတ Donald Trump ရဲ့ပုဂ္ဂိုလ်ရေးရှင်းနေဟောင်းMichael Cohen ဟာမတ်လ6ရက်နေ့ကျရင်လည်းလွှတ်တော်ကိုပြန်လာပြီးတော့အပိသက်ထွက်ဆိုရမှာဖြစ်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့မှာ Trump မိုးမျော်ဆောက်အုံဆောက်လုပ်ရေးအတွက်လုပ်ကင်ခဲ့တဲ့ရုရှားနိုင်ငံဖွာစည်းပွားရေးလုပ်ငန်းရှင် Felix Sater နဲ့ Cohen နဲ့အတူလာရောက်ထွက်ဆိုမယ်လို့တရားရေးကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ် Adam Schiff ကပြောကြားခဲ့ပါတယ်။အခုလိုက်စားမှုတွေနဲ့တရားစွဲခံရမယ့်အခြေအနေရင်ဆိုင်နေရတဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူကသူ့အနေနဲ့အစ္စရေးနိုင်ငံကိုနောက်နှစ်ပေါင်းများစွာဆက်ပြီးဥဆောင်သွားမှာဖြစ်တယ်လို့ပြောကြားလိုက်ပါတယ်။မြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုဆက်ပြီးလက်မခံနိုင်တော့ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကပြောကြားပြီးတော့နေဆက်ပိတ်မယ်လို့ချိန်ချောက်လိုက်ပါတယ်ရှင်
။နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မုံကညင်ညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာတပ်ဖက်အင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ကျွန်မကဆုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီချင်းပါပဲ။ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub-7 ဂျိုရုကနေတိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is